American စစ်နယ်နီးပညာရေးတင်မဲ့တရုတ်ကျောင်းသားတွေအတွက်ဇွန်လ17ရက်နေ့ကစပြီးပြည်ဝင်ခွင့်ဗီဇာတက်တန်းကိုတစ်နှစ်ပဲပေးဖို့ American ကကန့်သက်တော်မယ်လို့ Trump အစိုးရအဖွဲ့ကပြောပါတယ်။ပြည်ဝင်ခွင့်ဗီဇာအများဆုံး9နှစ်တက်တန်းထုတ်ပေးနေရတယ်။အခုထုတ်ပြန်တဲ့မူဝါဒအတိတ်က American ကောင်စစ်အရာရှိတွေကဗီဇာတက်တန်းဘလောက်ပဲပေးရမယ်ဆိုတာကိုကန့်သက်တော်မှာဖြစ်ကြောင်း American နိုင်ငံခြားရေးဌာနကပြောပါတယ်။ပြည်ရေးဆိုင် American ကောင်စစ်ရဲ့အကြီးအကဲတက်မချက်ကတော့အခုထုတ်ပြန်တဲ့မူဝါဒအတိတ်ဟာတက္ကသိုလ်ကောလိပ်တွေတက်တော့နိုင်ငံတက်ပါမကောင်းဘူးလို့ကြေညာချက်ထုတ်ပြန်ပြီးပြောဆိုခဲ့ပါတယ်။